တရုတ်နိုင်ငံဝူဟန်ကစခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တရုတ်နိုင်ငံစီးပွားရေးကိုထိခိုက်မှုတွေကြုံနေရပြီလို့တရုတ်တာဝန်ရှိသူတူကအခုတနင်္လာနေ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်ခီးသွားလာရေးဟိုတယ်နဲ့စားတောက်ဆိုင်လုပ်ငန်းရုပ်ရှင်နဲ့ဖျော်ပြီးစတဲ့ကဏ္ဍတွေကိုအကြီးအကျယ်ထိခိုက်သက်ရောက်နေတာကြောင့်စီးပွားရေးကိုပါသက်ရောက်မှုတွေရှိလာတယ်ဆိုပြီးတော့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ရဲ့ဒုတိယညွှန်ကြားမှူးလီယန်ဝေလျင်ကသတင်းတောက်တွေကိုပြောဆိုသွားတာပါဒါပေမဲ့လို့ဒီတရုတ်နိုင်ငံအနေနဲ့ကယောဂပိုးထိန်းချုပ်ရေးကိုနည်းနည်းနည်းနည်းဆောင်ရွက်နိုင်ပါတယ်လို့လည်းသူကအာမခံပြောကြားသွားပါတယ
်疫情对经济影响的大小取决于疫情防控的进展
ယောဂထိန်းချုပ်ရေးနဲ့ကာကွယ်ဆောင်ရွက်ချက်တွေကိုတေချာပေါက်အောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုတာယုံကြည်တဲ့အကြောင်းနဲ့ယောဂကူးစက်မှုတွေကြောင့်ထိခိုက်မှုတွေကိုလည်းရော့ချနိုင်အောင်ဆောင်ရွက်နိုင်မယ်လို့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ဒုတိယညွှန်ကြားရေးမှူးကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတာဖြစ်ပါတယ်တရုတ်နှစ်တကူပိတ်ရက်တွေအပြီးအခုတနင်္လာနေ့ဈေးကွက်ဖွင့်ချိန်မှာတော့ဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားလာတာကိုစိုးရိမ်ပြီးတော့ယင်းနှိမ့်ညွန့်နယ်သူတွေဟာတရုတ်စတော့ဈေးကွက်တွေကနေပြီးတော့ဒေါ်လာဘီလီယံ400ကျော်ဘူးရောင်းထုတ်လိုက်တာမို့လို့အာရှစတော့ဈေးကွက်တွေဈေးထိုးကျသွားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ဈေးကွက်ဖွင့်ချိန်ကလေးကလည်းစတော့ဈေးတွေကျဆင်းနေတာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေတိုးလာတာနဲ့အတူပဲဝူဟန်အပါအဝင်ဟူဘေးပြည်နယ်တွေကမြို့16မြို့မှာရှိတဲ့လူကြီးတန်း90ကိုတရုတ်ကသွာလာကန့်ပိတ်ပင်ထားပါတယ်။အခုဆိုရင်တော့တရုတ်နိုင်ငံမှာယောဂကူးစက်ခံရသူပေါင်းဟာလူပေါင်း 18,000 ကျော်သွားပြီလို့တရုတ်ဝင်ထုတ်ပြန်ထားတာပါ။အခုလိုမျိုးဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တရုတ်နိုင်ငံဘေကျင်းကအီဂရစ်နန်တော်ရှန်ဟမ်းမှာရှိတဲ့ဒစ်စနီလန်နောက်ဟောင်ကောင်ဒစ်စနီလန်စတဲ့ဧည့်သည်တွေအသွာလာအများဆုံးခီးသွားနေရာတွေပိတ်ထားရတယ်လို့ပဲနေ့စဉ်တရုတ်နိုင်ငံစီးပွားရေးလုပ်ငန်းတွေလည်းရပ်တန့်နေကြပါတယ်။